မရကိုတယောစာရေးသားမှုနဲ့ The Voice Editor ချုပ်ဦးကျော်မင်းစွေနဲ့တိတိကျကျကိုမောင်တို့ကိုပုံမှန်66ဂါဒီနဲ့ဖမ်းဆီးခဲ့ပြီးတဲ့နောက်ဗဟန်တရားရုံးမှာဒီကနေ့ရမန်းယူပါတယ်။စနေနေ့လိုအစိုးရရုံးပိတ်ရက်မှာချုပ်ရဲ့ရမန်းပေးတယ်ဆိုတဲ့ကိစ္စကိုဥပဒေနဲ့ညီညွတ်မှုရှိမရှိတရားရုံးမှာမေးခွန်းထုတ်သွားမယ်လို့ဦးကျော်မင်းစွေတို့ရဲ့ဥပဒေကြံပေးကပြောပါတယ်။အခုလိုသတင်းသမားမီဒီယာသမားတွေကိုဖန်စီချုံနောင်လာဟာအရသာအစိုးရလက်ထက်သတင်းမီဒီယာလွတ်လပ်ခွင့်နောက်ကျောင်းပြန်သွားတာပဲလို့လည်းသတင်းမီဒီယာသမားတွေကဝေဖန်ထားပါတယ်။မဆုမောင်ကဆက်ပြီးတော့ပြောပြမှာပါရှင်
။ဟုတ်ပါတယ်။ပြည်ထောင်စုသစ္စာဆိုတဲ့ရုပ်ရှင်စကားကိုကြည်ထောင်စုသစ္စာဆိုပြီးတယောထားတဲ့စာကိုရေးသားဖော်ပြခဲ့တဲ့အတွက်တက်မတော်ဘက်က The Voice သတင်းစာနဲ့တယောစာရေးသားသူဗီတိရှကိုကိုမောင်တို့ကိုဆက်သွယ်ရေးဥပဒေပုံမှား66ဂါကြီးနဲ့အမှုဖွင့်ခဲ့ပြီးတဲ့နောက်မနေ့တောက်ကြနေ့ဇွန်လ2ရက်နေ့ကတော့ The Voice Weekly သတင်းစာ Editor ချုပ်ကိုကျော်မင်းစွေနဲ့ဗီတိရှကိုကိုမောင်တို့ကိုဗဟန်းမြို့နယ်ရဲစခန်းမှာဖမ်းဆီးလိုက်တာဖြစ်ပါတယ်။ဒီကနေ့ဇွန်လ3ရက်နေ့မှာတော့ဗဟန်းမြို့နယ်ရဲစခန်းမှာဖမ်းဆီးထုတ်နှောင်ထားတဲ့ကိုကျော်မင်းစွေနဲ့ကိုကိုမောင်တို့ကိုဗဟန်းတရားရုံးမှာရမန်းယူတယ်လို့ဥပဒေကြံပေးအဖြစ်လိုက်ပါဆောင်ရွက်ပေးနေတဲ့တရားလွတ်တော်ရှင်ဒီဦးခမောင်မြင့်က VOA မြန်မာပိုင်းကိုပြောပါတယ်
။နာယီမှာဗဟန်းတရားရုံးမှာဆွေရမန်းယူဖို့အတွက်ရုံးထုတ်သွားတယ်လို့တော့ကျွန်တော်တို့သိလိုက်တယ်။ကြွားဖို့လို့စီစဉ်တဲ့အချိန်မှာပဲရမန်းယူပြီးပြန်သွားပြီဆိုတဲ့အတွက်ကျွန်တော်ကခုမှပဲရဲစခန်းသွားရတယ်။ရမန်းယူပြီးတာတော့မှန်ပါတယ်ခင်ဗျာ။
အခုလိုမျိုးစနေရုံးပိတ်ရက်မှာတရားရုံးထုတ်ပြီးရမန်ယူတဲ့အပေါ်ဥပဒေနဲ့ညီညွတ်မှုရှိမရှိမေးခွန်းထုတ်ဖို့ရှိတယ်လို့အမှုရဲ့နောက်ဆုံးအခြေအနေ VOA ကိုအခုလိုပြောပါတယ
်ခုကျွန်တော်ဒီရဲစခန်းကိုသွားပြီးတော့ဒီချုပ်ရမန်ကဥပဒေနဲ့ညီညွတ်စွာယူထားတဲ့ချုပ်ရမန်ဟုတ်မဟုတ်ကျွန်တော်စစ်စစ်ပါမယ်စစ်စစ်ပြီးတော့မှဥပဒေနဲ့ညီညွတ်တယ်ချုပ်ရမန်ပြည်ပိုင်ခွင့်ရှိတဲ့တရားသူကြီးကဆိုရင်တော့ဒါအာဏိသင်ရှိတဲ့ဗန်းရဲစခန်းမှာတော့၎င်းသို့မဟုတ်ဒီအင်းစိန်ထောင်မှာတော့၎င်းဒါရမန်ကလာကိုဆုံးမြည်ဒီချုံအောင်လို့ရပါတယ်ဆိုတော့ကျွန်တော်တို့ဘက်ကတော့ complaint တက်ဖို့ရှိတာကတော့ဒီဥပဒေမှာကတော့တရားရုံးတက်ဆွဲအပိုက်ဆက်ရှင်မှာကစနစ်တကျတွေနဲ့အတွေ့အကြုံတွေရဲ့ဒီမှာအထူးကိစ္စရများမှာတပါဒုဒ္ဒယင်မပြုတ်ရဘူးလို့တရားဝင်ပြတ်ခန့်တာရှိပါတယ်အဲ့တော့ဒါကဒါနာဆက်တွေ့ရေးပုံမှန်နဲ့ဆွဲဆိုထားတဲ့ကိစ္စလေးတစ်ရက်ကိုစနစ်တင်းငွေမှာဥပဒေနဲ့ဆန့်ကျင်ပြီးတော့ရုံးထိုင်ပြီးတော့မှချုပ်ရမှန်ပေးတယ်ဆိုတဲ့ကိစ္စကိုတော့ဒါသူ့အထက်တရားရုံးမှာကျွန်တော်ဥပဒေနဲ့ညီညွတ်မှုရှိမရှိကျွန်တော် complaint တက်ပါမယ
်ပြီးခဲ့တဲ့မတ်လ26ရက်နေ့နေဆွဲနဲ့ထုတ်ဝေတဲ့ The Voice သတင်းစာမှာတက်မတော်ကရိုက်ကူးတဲ့ပြည်ထောင်စုတစ္ဆာဆိုတဲ့ရုပ်ရှင်ဇာတ်ကားကိုစီထောင်စုတစ္ဆာဆိုပြီးတယောစာရေးသားဖော်ပြခဲ့တာနဲ့ပတ်သက်ပြီးတက်မတော်ဘက်ကမြန်မာနိုင်ငံစာနယ်ဇင်းကောင်စီကို April 25ရက်နေ့ကတိုင်ကြားခဲ့ပါတယ်။နေလ18ရက်နေ့မှာတော့ပုံမှန်66ဂါကြီးနဲ့အမှုဖွင့်တရားစွဲဆိုခဲ့တာဖြစ်ပါတယ်။တက်မတော်ဘက်ကလက်ရှိတရားစွဲဆိုထားတဲ့အမှုနဲ့ပတ်သက်ပြီးလည်းရှေ့နေကြီးဦးခင်မောင်မြင့်ကအခုလိုရှင်းပြပါတယ
်။တရားစွဲလာကတော့ရန်ကုန်တိုင်းစစ်ဌာနချုပ်ကဒုတိယဗိုလ်မှူးကြီးလင်းထွန်းပေါ့သူကတရားလိုပြုလုပ်ပြီးတိုင်ကြားထားပါတယ်။တိုင်ကြားရင်းရဲ့အကြောင်းရင်းကတော့ဒီတက်မတော်နဲ့တက်မတော်သားတွေကိုဘုံဒိတ်ခါထိခိုက်အောင်ရေးသားတယ်လို့သူကထင်မြင်ယူဆတဲ့အတွက်တိုင်ကြားလိုက်တာပေါ့နော်။ဒီကတော့အဲ့ဒါပါပဲ။ခုကတော့ကျွန်တော်တို့ကတရားစရခွင့်ကိုမရောက်သေးခင်အစ်င့်မှာကျွန်တော်ပုံရိပ်ပြန်ပေးခြင်းနဲ့ကျွန်တော်ဆောင်ရွက်နေပါတယ်။စရခွင့်မှာကြရင်တော့ကျွန်တော်နဲ့တွေ့ဆက်ပြီးတော့တရားလွတ်တော်ရှင်းနေကြီးဦးမျိုးသိန်းနဲ့ကျွန်တော်တွေ့ဆက်ပြီးတော့ဆောင်ရွက်သွားမှာပါ။အခုလောလောဆယ်ကတော့ကျွန်တော်အရေးကြီးလို့တာကတော့ဒီစက်ကုတ်ခံထားရတဲ့လူမျိုးရဲ့အမဂန်ရရှိရေးကိုကျွန်တော်ဆောင်ရွက်ပါမယ်။တရားရုံးကိုဒီစက်ကုတ်သွားပြီဆိုရင်တော့ကျွန်တော်တို့ဒါအပြစ်မရှိတဲ့အတွက်အမှုကိုစရခြင်းခေါ်တာပေါ့နော်။စွဲတဲ့မတင်မီမှာလွတ်တဲ့အစ်င့်မျိုးနဲ့ဒါဖြစ်အောင်ကျွန်တော်တို့ဆောင်ရွက်သွားပါမယ်။
အခုလိုသတင်းမီဒီယာသမားတွေကို66ဂါကြီးနဲ့ဖမ်းဆီးအရေးယူမှုလုပ်တာဟာအရက်သားအစိုးရလက်ထက်သတင်းမီဒီယာလွတ်လပ်ခွင့်ကိုချိန်ချောက်တာဖြစ်တယ်လို့သတင်းလွတ်လပ်ခွင့်နောက်ပြန်သွားနိုင်တဲ့စိုးရင်စရာအခြေအနေဖြစ်တယ်လို့လည်းတိုင်းရင်းသတင်းမီဒီယာရဲ့တာဝန်ခံအေဒီတာဦးစင်လင်းကဝေဖန်လိုက်ပါတယ်
ဆက်လက်ထက်မှာသတင်းစာလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့ပြောရရင်တော့ဒီ66ဂါကြီးကတော့ဆိုလိုမှုတစ်ခုလိုပြောရမှာเนาะတရားလွတ်လပ်ခွင့်နဲ့လွတ်လပ်စွာပြောဆိုဆွေးနွေးခွင့်ဆိုတာနဲ့ပတ်သက်ပြီးတော့နောက်ပြန်ဆုတ်သွားတယ်လို့ဒီလိုပဲပြောရမှာဖြစ်တယ်။ဘာလို့ဆိုတော့ဒီလိုပြင်ဆင်တဲ့ဥပဒေဆုံးမကြီးနဲ့ဗရဲသမားတွေစာရေးဆရာတွေเนาะဘုရားအရေးမြူတဲ့မှုလို့ဒီလိုပဲမြင်ပါတယ်။အခုရေးယူခါရတဲ့ကိစ္စကလည်းပဲတယောစာရေးတဲ့အတွက်ရေးယူခါရတာဖြစ်တယ်။တယောစာဆိုတာဟာလည်းဒီသူတို့ပြည်ပြန်စေခြင်းတဲ့ပုဂ္ဂိုလ်များရဲ့အပိုင်းကိုပြုပြင်စေတဲ့စေဝနာနဲ့သူတို့ရင်းတာဖြစ်တယ်။ဒါကြောင့်မလို့တကယ်တော့ဖြစ်ဒီမဲ့တနာအရေးယူတဲ့အိစာမျိုးမဟုတ်ဘူး။ဒါပဲပြောပြောတဲ့မီဒီယာလွတ်လပ်ခွင့်လွတ်လပ်စွာပြောဆိုခွင့်ဆိုတဲ့ကဏ္ဍဟာနောက်ပြန်ဆုတ်သွားတဲ့သဘောမျိုး၊ဒ လက္ခဏာဆောင်သွားတယ်လို့ပြောရမှာပေါ့
အခုလိုသတင်းတပါးနှစ်ဦးပေါ်အရေးယူလိုက်တဲ့အပေါ်ပြည်ထောင်နိုင်ငံအခြေစိုက် RSF လို့ခေါ်တဲ့နေစည်းမချသတင်းတော်များအဖွဲ့ကလည်းပြင်းထန်စွာကန့်ကွက်ရှုံချလိုက်ပါတယ်ဒါဟာသတင်းသမားတွေနဲ့ဆိုင်တဲ့နိုင်ငံတကာစံချိန်စံညို့ကိုဖောက်ပြရရောက်တယ်လို့ပြောဆိုလိုက်ပြီးသတင်းသမားတို့ကိုအမြန်ဆုံးလွှတ်ပေးဖို့ကိုလည်းတောင်းဆိုထားပါတယ်ရခိုင်သတင်းသမားများအသင်း AJA ဘက်ကလည်းဆွဲဆိုထားတဲ့အမှုကိုပြန်လည်ရုပ်သိမ်းပြီးတော့တွဲဆောင်ညှိနှိုင်းခြင်းဖြင့်အဖြေရှာသင့်ကြောင်းဒီကနေ့ကြေညာချက်ထုတ်ပြီးအလေးနဲ့တိုက်တွန်းထားပါတယ်